1月8日，Nokia8Smartphone，HMD Global Company，提出了一台HMD Global，这车型呢，Nokia方面变变了头号内幕，里边呢，这对呢，风格和美色不同开发的，Nokia8Smartphone，HMD Global Company，提出了一台，而且Nokia公司呢，也是极锐地唱出了HMD Global，这车型呢，Nokia方面变变了头号内幕，里边呢，这对呢，风格和美色不同开发的，Nokia8Smartphone，HMD Global Company，提出了一台，而且Nokia公司呢，也是极锐地唱出了HMD Global，这车型呢，Nokia方面变变了头号内幕，里边呢，这对呢，风格和美色不同开发的，Nokia8Smartphone，HMD
Nokia8Android，Android Smartphone的这个，虽然它是Android Smartphone的酷了，拍拍个表内码的，那比如Nokia的design呢，也是是喇叭对着路，来他妈干啥来对，先别话的。来是Smartphone这个他妈没事的，低端木对着来的phone呢嘛，把话的Android Smartphone的嘛，需要那么话Zeiss camera动态的把他妈从phone拍吧的。那这个Nokia欧洲等你比较过动态的对，动画超色degree拍了个等于个，拍有内嘛拍吧的。
และสิ่งนี้เนี่ยสมาร์ทโฟนปงจำเยอะเลยเนี่ยเต็มกว่าหลายเลยนอกจากฟงเดมานอกจากเนี่ยจิวไซด์เทคโนโลยีก็ต้องทำให้ด้วยกล้องหน้าเพลิงหูจะใช้เนี่ยมาใช้กูเป็นให้มาเลยดับเบิลวิดีโอใหญ่เนี่ยฟงปันเสียงแบบกับปงโยกล้องหน้าเพลิงช่างกับปงดีกว่าที่ใหญ่เนี่ยปองใช้กูเป็นให้หน้าว่าอันนี้สิ่งที่กูพูดดีลงนั่นไม่เป็นท่าว่าเลยฟงสกรีนบอมมานอกจากเพลิงกับปงดีจะใช้สีปนีว่าเลย
I think the past 5 years, the world has been full of selfies, people sharing great moments with their loved ones.
ยังไงในงานนี้ด้วยกับว่าลงมาอยู่ในฮาร์โก้ด้วยทุกอย่างเลยพี่เป็ดรีโก้เซลฟี่ได้ปุ่นยัยบีเช็คเห็นดูในเนี่ยมีอะไรในจาวาเลยบาร์รี่พี่ในทะเลสุราโก้วิดีโอรีย้ายบีดอมมีอะไรจาวาเลยไอ้ลูกย้ายจาวาเลยค่ะพี่ในเรื่องเช่นนี้จะพักกูไม่มีอะไรน่าจะพักกูไม่ด้วยในจาวาอูนกี้อ่ะเองในจาวาเนาะเช่นนี้นับพักลงกูย้ายบีในมาวะจะพักมาพี่ในจาวาก็พี่ในทะเลผมกันท้าดูไปกับเช่นนี้กูเลยจะพี่ในพี่ในมาเลย
ฟังแล้วในงานนอกจากเรื่องฟงด้วยฮะจะเชิงอารมณ์ยังดูมีสีกว่ามาเทิดเดนยาอยู่ท่าราวะทว่าแม้แอปเปิลเนี่ยแซมซุงลูกาสมาร์ทโฟนด้วยทุกเครื่องบินเดินมาหรอนอกจากฟงด้วยนอกจากจังเกอร์วะเลยนั่นทางสั่งเลโก้เนี่ยก็นอกจากยังฟงลงงานกูไมโครซอฟต์กับเวียบีสมาร์ทโฟนด้วยทุกเครื่องบินแม่มาเอาเงินเก็บมาบุนั่นทางเสียช่างมาไมโครซอฟต์ก็นอกจากฟงลงงานกูเอชเอ็มดีโกลบอลกูเปลี่ยนยังไงราวะและสิสมาร์ทโฟนสีกว่ามาเทิดเดนยาวนี่ တယ် IHS market ကအကြီးအကဲညွှန်ကြားရေးမှူး Ian Falk ကသုံးသပ်ပါတယ်
The market's moved on. Samsung is now number one in unit shipments. Apple is number one in profitability and Huawei is a very strong number 3.
ဒီကွက်ကအမြဲပြောင်းနေတာပါ။လက်ရှိမှာ Samsung ကဖုန်းအလုံးရေအကြောင်းအများဆုံးနံပါတ်1နေရာမှာရှိပါတယ်။ Apple ကတော့အမြတ်ဆုံးအရာဆုံးနံပါတ်1နေရာမှာရှိပါတယ်။ Huawei ကလည်းနံပါတ်3နေရာနဲ့တော်တော်လေးအခြေအနေကောင်းနေပြီးတစ်ချိန်မှာ Samsung ကိုကျော်ပြီးနံပါတ်1နေရာရဖို့မှန်းထားတာပါ။ဒီဈေးကွက်ကတိတ်ကိုအကျိတ်နဲ့ပြိုင်ဆိုင်ရတဲ့ဈေးကွက်မျိုးဖြစ်ပါတယ်။Nokia ဖုန်းထုတ်နေတဲ့ HMD လို့ကုမ္ပဏီအသစ်မျိုးအတွက်တော်တော်ကိုစူးစမ်းရပါလိမ့်မယ်။ Nokia ဖုန်းတွေအကြောင်းစားသုံးသူတွေပြန်သိလာကြအောင်လုပ်ရပါမယ်။ဖုန်းလိုင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေလက်လီဖြန့်ချီသူတွေနဲ့ဆက်ဆက်ရေးပြန်တည်ဆောက်ရမယ်။ Nokia smartphone ရဲ့လူပြောများလာအောင်အချိန်ပြန်ရလာအောင်လုပ်ရပါလိမ့်မယ်။တော်တော်မလွယ်တဲ့စိန်ခေါ်မှုတွေအများကြီးပါ
။ CCS Insight ကအကြီးအကဲသုတေသီ Ben Wood ကတော့ Nokia 8ဟာအမြတ်အစွန်းရနိုင်မဲ့ဈေးကြီးတန်းဝင် smartphone လောကထဲကိုပထမဆုံးဝင်လာတဲ့ Nokia ဖုန်းဖြစ်တာမို့ကုမ္ပဏီအတွက်အသိအရေးကြီးတယ်လို့သုံးသပ်ပါရဲ1996ခုနှစ်မှာကမ္ဘာပထမဆုံး smartphone ကိုထုတ်ခဲ့တဲ့ Nokia ကုမ္ပဏီအနေနဲ့တစ်ချိန်ကအောင်မြင်ခဲ့တဲ့ Nokia ဆိုတဲ့အမှတ်တံဆိပ်ကြောင့် Apple နဲ့ Samsung ကိုရှင်ပြိုင်ဖို့ကြိုးစားနေကြတဲ့ HTC, Huawei, LG နဲ့ Sony ဖုန်းတွေကြားမှာ Nokia ဖုန်းတွေတပန်းပူတာမယ်လို့ HMD Global အနေနဲ့မျှော်လင့်နိုင်တဲ့အကြောင်းBenwood ရဲ့သုံးသက်ချက်ကို Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်။ Smartphone တွေအတွက်အရေးကြီးတဲ့ကင်မရာပိုင်းမှာ Nokia ကနာမည်ကောင်းရှိခဲ့တဲ့အပြင် Germany က Zeiss Company နဲ့ပူးပေါင်းခဲ့တာကအသာချက်ဖြစ်နိုင်ပါသလား
။ At the moment, imaging and cameras are one of the ways that differentiate.
နာမည်ကြီး Smartphone နဲ့အပေါ်သား Smartphone တွေကိုခွဲခြားနိုင်မဲ့အချက်တွေထဲမှာရုပ်ပုံပေါ်လာတဲ့ကင်မရာတွေကိုကြည့်ပြီးတော့လည်းခွဲခြားနိုင်ပါတယ်။ကင်မရာနည်းပညာနဲ့ရုပ်ပုံပိုင်းမှာ Nokia ကတော့တိတ်ကောင်းတဲ့သမိုင်းရှိခဲ့ပါတယ်။
Nokia မှတ်တဆိပ်ဖုန်းတွေထုတ်ဖို့2016ခုနှစ်ကမှစတင်လုပ်ငန်းလည်ပတ်ခဲ့တဲ့ HMD Global Company က2019 February လကပဲဒေါ်လာ130ဝန်းကျင်လောက်နဲ့ရောင်းမဲ့ Nokia 3နဲ့ Nokia 5တံပိုးနဲ့ smartphone နှစ်မျိုးအပြင်တချိန်ကလူသုံးများခဲ့တဲ့ Nokia 3310ဖုန်းပုံစံမျိုးအသစ်ထုတ်မယ်လို့ကြေညာခဲ့ပါသေးတယ်။ Nokia ဖုန်းတွေဟာတချိန်ကသိပ်အောင်မြင်ခဲ့ပြီးကမ္ဘာအယောင်ရဆုံးလက်ကင်ဖုန်းတွေဖြစ်ခဲ့တာမှန်ပေမဲ့သူတို့ကုမ္ပဏီအနေနဲ့အနာဂတ်အတွက်ပဲအာရုံစိုက်သွားမယ်လို့ HMD Global ရဲ့အဓိကဈေးကွက်မြင့်တင်ရေးတာဝန်ခံ Packer Randall ကတော့ဆိုပါတယ်
။ We want to look forward. We want to have a fresh and modern take.
ကျွန်တော်တို့ကရှေ့ကိုပဲသွားကြပါတယ် Nokia smartphone တွေကိုစမ်းသစ်ရှိပြီးနေတဲ့ဖုန်းမျိုးတွေပဲဖြစ်စေကြပါတယ်အတိတ်မှာလူကြိုက်များအောင်မြင်ခဲ့တဲ့အချက်တချို့ကိုရွေးချယ်ပြီးဖုန်းသုံးသူတွေကိုခင့်နဲ့အညီအသက်ဆန်းတွေဖြစ်အောင်ပြောင်းလဲပေးနိုင်ဖို့ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ
် September လကျရင် Nokia 8 smartphone တွေကို903ဒေါ်လာဝန်းကျင်လောက်နဲ့ရောင်းမှာဖြစ်ပါတယ် September လထဲမှာပဲ Samsung က Galaxy Note 8ကိုထုတ်ဖို့ရှိသလို Apple ကလည်း iPhone အသစ်ကိုမိတ်ဆက်မယ်လို့ခန့်မှန်းရပါတယ်HMD Global ကတော့အပြိုင်အဆိုင်တွေကိုတိတ်အာရုံမဆိုင်ဖဲဖုန်းသုံးသူတွေအတွက်ပိုကောင်းတဲ့ဖုန်းဒီဇိုင်းဖန်တီးနိုင်ရေးကိုပဲအလေးထားတယ်လို့ပြောပါတယ်ရှင်။